ရှိခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအခက်အခဲတွေတိုးလာတဲ့အပေါ်နိုင်ငံတကာကဖိအားတွေရှိလာချိန်မှာပဲအကြမ်းဖက်မှုဆွဆွဲချက်တွေနဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အမျိုးသားအဆင့်ကော်မတီတရက်ဖွဲ့စည်းမယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်လူနည်းစုမွတ်စလင်ရိုဟင်ဂျာထောင်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရချိန်မှာအရေးယူလှုံ့ဆော်မှုပြက်ကွက်တဲ့ဆိုတဲ့ဝေဖန်မှုနဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရင်ဆိုင်နေရပါတယ်။ VOA သတင်းထောက် Ron Corbin ဘန်ကောက်မြို့တော်ကနေပေးပို့ထားတဲ့သတင်းကိုမှတ်သိနေထိုက်ကပြန်ပြောပြမှာပါ။
ရှိခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်ကအစိုးရရဲ့နေသားဆောင်စခန်းတွေပြီးခဲ့တဲ့အောက်တိုဘာလကတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရပြီးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနောက်ပိုင်းစစ်စင်ရေးတွေအတွင်းအကြမ်းဖက်မှုတန်တရားနဲ့ဖမ်းဆီးထားသူ400ကျော်ရှိပြီးသေဆုံးသူကလည်းဒါဇင်နဲ့ချီရှိတယ်လို့အစိုးရနဲ့စစ်တပ်တို့ကပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်မွတ်စလင်တွေအပေါ်ပြုမှုဆက်ဆံမှုတွေကြောင့်ဒေသရင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးပွားလာမယ့်အပေါ်လုံခြုံရေးဆိုင်ရာတုံ့တက်သူတွေကစိုးရိမ်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်ပဋိပက္ခဆိုင်ရာမူဝါဒတုံ့တက်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဆစ်ဒနီဂျုန်းစ်ကတော့အခုလိုပြောပါတယ်
။ But up till now there hasn't been
ခုထိတော့ GF ဖြင့်တစ္ဆာခံထားတဲ့မွတ်စလင်ကျမ်းဖက်အဖွဲ့တွေမရှိသေးပါဘူး။ခုတော့တဖွဲ့ဖွဲ့ပေါ်လာဖို့စနေတဲ့ပုံရှိပါတယ်။ဒီချက်ကမိဖက်အဖွဲ့တစ်ဖွဲ့ပေါ်လာနိုင်ခြေပေါ်မှာဒေတာရင်းအစွန်ရောက်အဖွဲ့တွေကဘယ်လိုမြင်တယ်လဲဆိုတာမှာအသွင်ပြောင်းမှုကြီးတစ်ခုဖြစ်လာနိုင်ပါတယ်
။လူခွင့်ရလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစစ်စင်ရေးအတွင်းမှာမတော်မတရားပြုကျင့်တာတွေနဲ့ယာနဲ့ချီတဲ့အိမ်တွေကိုမီးရှို့ပါတယ်လို့စွပ်စွဲပြောဆိုနေကြတာဖြစ်ပါတယ်။American Project အဖွဲ့ကအခွင့်အရေးလှုပ်ရှားသူ Chris Liwa ကတော့အခုလိုပြောပါတယ
် So but it's very brutal and the issue that all the
ချင်းတွေကတိတ်ကိုစိုးဝါလွန်ပါတယ်အဲ့ဒီဒေသမှာရှိနေတဲ့အခက်အခဲကဥိုင်းစုတ်ကွာထွက်ပြေးနေသူတွေရောမပြေးတဲ့သူတွေကိုရောအကူအညီပေးနိုင်ဖို့ပါစီးရဲသူတွေတင်ဒီလိုကြုံတွေ့ရတာမဟုတ်ပါဘူးအထောက်ပံ့တွေကိုမရတာနောက်ဈေးတွေမရှိတာနောက်စိုက်လို့ပြိုးလို့မရတာတွေကြောင့်လူတိုင်းပဲဒီကိစ္စနဲ့ကြုံတွေ့နေရတာပါဒီချင်းတွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးဖြစ်သွားစေနိုင်ပါတယ်
။လူခွင့်ရဲ့စောင့်ကြည့်ရေးအဖွဲ့ HRW ကတော့ဂျူရုတပ်ပုံတွေကိုအသုံးပြုပြီးမောင်တော်အနီးကရွာ300ရဲကအဆအုံ430ဖျက်ဆီးခံရတယ်ဆိုပြီးတော့ပြောဆိုနေတာဖြစ်ပါတယ်။ HRW အဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတော့အခုလိုပြောပါတယ
်။ It looks like the Burma army off the hook.and doing whatever they want in these areas.
ဒီမှာစစ်တပ်ကစစ်လူဝါလို့လုချင်ရလုပ်နေတာနဲ့တူပါတယ်။အကြမ်းဖက်တိုက်ခိုက်ရေးတမားတွေကိုရှောက်ပွေးနေတဲ့အောင်ဒေသတွင်းမှာမြေလန်းရှာနေပြီးအရဲသားတွေပေါ်တိုက်ခိုက်နေပါတယ်။ဒီမှာစစ်တပ်ရဲ့အလွန်ကျွံဆောင်ရွက်ချက်တွေကရိုဟင်ဂျာတွေကိုကွပ်ပြီးဒဏ်ခတ်နေတယ်ဆိုတာရှင်းပါတယ်
။အီယာဝရီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးဟောင်စောကတော့ဒေသတွင်းမှာအကြမ်းဖက်မှုဆွဆဲပြောဆိုချက်တွေကိုအတည်ပြုနိုင်ဖို့အတွက်နိုင်ငံတကာကဝင်ရောက်ခွင့်ရဖို့တိတ်ပြေအရေးကြီးတယ်လို့ပြောပါတယ်။
A lot of human rights violation reports regarding that reason need to be
verified. Any data မှာလူခွေရချုပ်ဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေကိုအတည်ပြုဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကအထောက်အချခိုင်ခိုင်မာမာမရှိဘဲဆွဆွဲပြောဆိုနေကြလို့ပါ။အစိုးရကတော့ဒီဆွဆွဲချက်တွေကိုညှင်းထားပါတယ်။တစ်ဖက်ကလည်းလူဘယ်နှစ်ယောက်အတ္တမပြုကျင့်ခံရတယ်၊ဘယ်နှစ်ယောက်အသက်ခံရတယ်၊အိမ်တွေမီးရှို့ခံရတယ်ဆိုပြီးတော့ပြောကြပါတယ်။ဒီကိစ္စကိုတေးကြဂရုဆက်ရပါမယ်။ဘာဖြစ်လို့လဲဆိုတော့တကယ်လက်တွေမဖြစ်ဖဲနဲ့နှစ်ဖက်စလုံးကလှုပ်ဆောင်မှုတွေရှိနေလို့ပါလို့ဦးအောင်စောကပြောဆိုခဲ့တာဖြစ်ပါတယ်။မောင်တော်ထေတာတွင်လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေအပေါ်ဒေတာအတွင်းမှာလည်းမကျေနပ်မှုတွေရှိလာပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစန့်ကျင်ဆန္ဒပြခဲ့ကြသလိုမလေးရှားအစိုးရကလည်းရခိုင်ဒေတာတွင်ကိစ္စကိုအရေးယူလှုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့မှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ရှင်။